မော်ဂိုနိုင်ငံမှာတောက်ကြာနေနောင်ပိုင်းကလှုပ်ခတ်ခဲ့တဲ့အင်အားပြင်းငလျင်ကြောင့်ခုချိန်ထိတေဆုံးသူဟာ1000ကျော်သွားပြီလို့ပြည်ထောင်စုဝန်ကြီးဌာနကထုတ်ပြန်ပါတယ်။သမိုင်းဝယ်ရှေးဟောင်းမာရာကက်ချ်မြို့ကနေမိုင်40ကျော်လောက်အကွာ High Atlas တောင်ကိုဗဟိုပြုပြီးတော့ပင်အား6.8ရှိတဲ့ငရင်လှုပ်ခဲ့တဲ့အတွက်1100ထပ်မနည်းလဲထိခိုက်ဒဏ်ရာရခဲ့ပါတယ်။ငရင်တန်းအဆိုးဆုံးခံခဲ့ရတဲ့တောင်တန်းဒေသမှာတော့တေဆုံးသူကအများဆုံးဖြစ်ပါတယ်။ဝေးလံခေါင်ပြားတဲ့တောင်ပေါ်ကြေးရွာတွေစီသွားတဲ့လမ်းတွေလည်းပျက်စီးခဲ့တာကြောင့်ကုညီကဲတဲ့သူတွေအဲ့နေရာကိုသွားနိုင်ဖို့ခက်ခဲခဲခဲကြိုးစားနေရပါတယ်။အော်ဂိုနိုင်ငံမှာဆယ်စုနှစ်ပေါင်းများစွာတည်းအပြင်းထန်ဆုံးမြင်းငလျင်ကြောင့်ဒီ Atlas တောင်တန်းဒေသကကြေးရွာတွေကနေတမိုင်းဝယ်ရှေးဟောင်းမာရာကတ်မြို့အထိကိုထိခိုက်ပျက်စီးခဲ့ပါတယ်။ရှေးဟောင်းဆောက်ဦးတော်များများလည်းပြိုကျခဲ့ပါတယ်။ကုလသမဂ္ဂ UNESCO ကရှေးဟောင်းအမွေနဲ့ထိန်းသိမ်းရမယ့်နေရာဖြစ်သတ်မှတ်ထားတဲ့မာရာကတ်မြို့မှာဘလောက်ထိထိခိုက်ပျက်စီးသွားတယ်ဆိုတာတော့အတိအကျမသိရသေးပါဘူး။ငရင်လှုပ်လို့မာရာကတ်မြို့ကလူတော်တော်များများလမ်းတွေပေါ်ထွက်ပြီးနေနေကြတယ်လို့ဒေသခံအင်ဂျင်နီယာဖာဆာဘတ်ဒူးကပြောပါတယ်။ကျွန်တော်တို့နေတဲ့အဆောက်အဦဆို3ကလောက်လောက်ခါသွားပါတယ်။လူတွေအားလုံးကြောက်လန့်ပြီးတော့လမ်းပေါ်ထွက်ပြေးခဲ့ကြပါတယ်။တချို့မိသားစုတွေဆိုနောက်ထပ်ငရင်လှုပ်မှာကိုစိုးလို့လမ်းတွေပေါ်ကိုထွက်အိတ်ကြရတယ်လို့မာရာကက်မြို့ကန်ကပြောသွားတာဖြစ်ပါတယ်။ငရင်ကြောင့်အများပြားသိဆုံးခဲ့တဲ့ပုံမှာဝမ်းနဲ့စိတ်မကောင်းကြောင့်အမေရိကန်သမ္မတဂျိုးဘိုင်ဒန်ကကြေညာချက်ထုတ်ပြန်ပြီးလိုအပ်တဲ့အကူအညီပေးဖို့လဲအသင့်ပဲလို့ပြောပါတယ်။ဗြိတိန်ပါဝင်ကမ္ဘာလက်ခီးတယ်ရဲ့အသွားများတဲ့မော်ရိုကိုနိုင်ငံအတွက်ကူညီဖို့အသင့်ပြင်ထားတယ်လို့ဗြိတိန်ဝန်ကြီးချုပ်ရီရှိဆူနက်ကလည်း X လူမှုကွန်ရက်မှာရေးသားခဲ့ပါတယ်။တခြားဥရောပနိုင်ငံတွေအပြင်အာရှအာဖရိကနိုင်ငံတွေကလည်းကူညီကယ်ဆယ်ရေးလုပ်ပေးဖို့ကံလမ်းပြောကြားခဲ့ပါသေးတယ်ခင်ဗျာ။